တနိုင်ငံလုံးနှိပါရေးကြီးနှမြုပ်ခဲ့တာကြောင့်စိုက်ပျိုးမြေအေက14သိန်းကျော်ပျက်စီးခဲ့ပြီးကျွဲနွားအကောင်ရင်2သိန်းကျော်သေဆုံးခဲ့တာကိုအချိန်မီမထောက်ပံ့ပေးနိုင်ဘူးဆိုရင်မြန်မာနိုင်ငံမှာဆန်ရည်စပားရှားပါလာနိုင်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကတတိပေးထားတာဖြစ်ပါတယ်။စိုက်ပျိုးရေးလုပ်ငန်းတွေပြန်လည်ထူထောင်ရေးအတွက်ပယ်နံစတဲ့စောင်းသီးနှံမြို့စပါလေယာလုပ်ငန်းခွင်3ကျွဲနွားတိရစ္ဆာန်နဲ့ဓာမြေဩစာပိုးသက်ဆေးတွေကိုထိထိရောက်ရောက်ထောက်ပံ့ပေးဖို့လိုအပ်တယ်လို့လည်းတတိပေးချက်မှာပါရှိပါတယ်။ပြန်လည်ထူထောင်ရေးမှာမြို့စပါကအဓိကလိုအပ်ချက်ဖြစ်နေပြီးတော့အဲ့ဒီလိုအပ်ချက်ကိုမဖြည့်နိုင်ရင်လာမယ့်နှစ်မှာအခက်အခဲဖြစ်လာနိုင်တယ်လို့တိုက်ကြီးမြို့မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဦးလွင်စိုးမင်းကပြောပါတယ်
။စိုက်ပျိုးမြေတွေပျက်စီးသွားတာပေါ့။စိုက်ပျိုးမြေတွေပျက်စီးသွားတဲ့အခါမှာပျိုးပင်တွေနောက်တကစိုက်ပင်တွေပျက်စီးသွားတယ်ဒါကိုအမြန်ဆုံးပြန်လဲပြီးတော့မှတက်နုတက်ရင်ပေါ့ဒီလိုမျိုးစပါဒါမျိုးတွေပြန်ရဖို့ရည်ရည်ကြီးလိုအပ်တယ်လို့ယူဆပါတယ်နှစ်မို့ဆိုရင်ကျွန်တော်တို့စပါအခက်ခဲဖြစ်လာနိုင်ပါတယ်လာမယ့်နှစ်မှာ
ရခိုင်ပြည်နယ်မှာရေကြီးနှမြုပ်မှုကြောင့်စိုက်ပျိုးမြေအေက2သိန်းကျော်ပျက်စီးခဲ့ကကျွဲနွားအကောင်ရေ9000လောက်တေဆုံးခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့စီးရင်တွေအရသိရပါတယ်ရေကြသွားပြီးနောက်တချို့လေယာဉ်မြေတွေမှာပြန်လဲစိုက်ပျိုးနေပြီဖြစ်ပေမဲ့မျိုးစဘာမရှိတော့တာကြောင့်စားဖို့ချန်ထားတဲ့စဘာတွေနဲ့စိုက်ပျိုးနေရပါတယ်။ရခိုင်ပြည်နယ်ဟာမိုးစဘာကိုသာစိုက်ပျိုးလို့ရတဲ့အတွက်ရေကြပြီးပြန်လဲစိုက်ပျိုးတဲ့စဘာကင်းတွေမိုးမမီမာကိုစိုးရိမ်နေကြတယ်လို့မြေပုံမျိုးကလဲမြေအေက40ပိုင်ဆိုင်နဲ့ဥဖေတန်းကပြောပါတယ်
။ဒီမှာကမိုးတစ်ခုပဲအာကူရလုံနေကြတော့မိုးပြတ်တာနဲ့အဲဒီစဘာပင်တွေကလည်းကျွန်တော်ရင်ငတ်ပြီးတော့တည်မှာပါ။အဲခုချိန်မှာစဘာပြောင်းပြီးတော့စိတ်တယ်ဆိုတာလည်းအဲသိပြီးတော့ကျွန်တော်ဒေသမှာတော့ဟိုအရှင်တွေကမဟာမဟုတ်တယ်။တက်လီစဘာတွေစိတ်တာတော့မမီတော့တော့ပါဘူး။အဲလည်းပါလို့ဆိုရင်ငန်ဒေသမှုလို့ပါ
။မြန်မာနိုင်ငံအလဲပိုင်းရေကြီးနှမြုပ်မှုကြောင့်ရိတ်သိမ်းခံနေပဲနန်းဆိုင်ခင်းတွေပျက်စီးခဲ့ပြီးလာမယ့်သီးနှံပေါ်ချိန်မှာဈေးနှုန်းမြင့်တက်လာနိုင်တာကြောင့်ပြပကနေတင်သွင်းခွင့်တောင်းခံထားတယ်လို့မြန်မာနိုင်ငံပဲနန်းကုန်သည်ကြီးများအသင်းဥက္ကဋ္ဌဦးထွန်းလွင်ကပြောပါတယ်
။ဟိုနှမ်းတို့ပြည်ပဲလို့ဆိုရင်တော့ရေမြုပ်ရေထိသွားတော့ဗောနော်ထိသွားတဲ့ခါကျတော့ပေါ်ခံနေနေမှာဖြစ်တဲ့အတွက်ဒီအိပ်ပေါ်တော့ထိခိုက်မှုတော့အနည်းနဲ့များရှိမယ်လေ။ရှိမယ်ဆိုတော့အဲ့လားလေကျွန်တော်တို့အကြမ်းမြင်တော့ကျွန်တော်လည်းတင်ပြထားပါတယ်ဒါလေးကိုလည်းဒီနှစ်မှာခါတိုင်းတော့ဒီပြည်ပဲတို့နှမ်းတို့ကိုကျွန်တော်အင်ပို့မလုပ်ကြဘူးလေခွင့်မပေးဘူးကျွန်တော်အခုလိုအပ်ရင်အခုလည်းတင်ပြထားတယ်ဒီလိုကိစ္စတွေဖြစ်တဲ့အတွက်ဈေးနှုန်းနဲ့ပတ်သက်ပြီးဟိုစားသုံးသူတွေမှာထိခိုက်နိုင်တယ်ပေါ့နော်ကျွန်တော်ပြည်ပနဲ့တင်သွင်းဖို့ဆိုပြီးကျွန်တော်တို့စီဝါကူထမ်းကိုကျွန်တော်ဖြေနိုင်ပြီးဖြစ်ပါတယ
်လာမယ့်အော်တိုဘာလဟာတန်ငယ်စဘာပေါ်ခြင်းဖြစ်ပြီးရေကြီးနှမြုပ်မှုတွေကြောင့်စိုက်ပျိုးမြေအေကတော်တော်များများပျက်စီးသွားခဲ့ပါတယ်ဒါကြောင့်စဘာပေါ်ခြင်းမှာစံစင်းနှုန်းမြင့်တက်လာမှာကိုပြည်သူတွေကစိုးရိမ်နေကြတာပါမြန်မာနိုင်ငံမှာစိုက်ပျိုးမြေအေက16သန်းကျော်ရှိပြီးရေကြီးနှမြုပ်မှုကြောင့်ပျက်စီးသွားတဲ့လေယာဉ်မြေအေကဟာအနည်းငယ်သာရှိတာကြောင့်လာမယ့်နှစ်မှာစံစဘာရှားပါမှုမဖြစ်နိုင်ဘူးလို့မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းကတွဲဖက်အတွင်းမှုဒေါက်တာဆိုးထွန်းကပြောပါတယ်အဲ
ဒီလိုဒီတိုင်းမှာမှန်ပါတယ်အဲတော့အပြည့်ပြောမယ်ဆိုရင်တော့သူ့ဝန်ဆိုင်တဲ့အေကတဲ့ဆိုင်တော့ဒါဖြီးခဲ့တဲ့အေကတော့သူ့ဝန်ကြီးကလေသမားရဲ့အနေနဲ့တော့အများကြီးထိခိုက်တာမှန်တယ်ဘယ်လိုတို့လဲအတော့တနင်္ဂနွေလုံးတိုင်းတိုင်းနဲ့ချိန်ကြီးလိုက်ရတော့ဟိုရကန်တို့ကနေရတယ်ပေါ့။နေရတဲ့ကြောင့်တော့ဒီစားရိတ်ကပုံဝင်တွေ့တော့မိခိုက်နေတယ်။ဒါကမှသူချင်းနေရထိခိုက်နေတဲ့လို့ကြောင့်သူတို့တော့ကျွန်တော်ကပြန်လဲတန်ဖိုးမှုတော့လုပ်ပြရမှာ
။စိုက်ပျိုးရေးလုပ်ငန်းတွေပြန်လဲထူထောင်ဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ကမ္ဘာနိုင်ငံအသီးသီးကကူညီထောက်ပံ့မှုတွေပေးနေပေမယ့်လုံလောက်တဲ့ပမာဏမရှိသေးဘူးလို့ FAO ရဲ့သတိပေးချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရေကြီးနှမြုပ်မှုဆိုးဝါးစွာဖြစ်ပေါ်နေပေမယ့်နိုင်ငံတကာမီဒီယာတွေနဲ့ကမ္ဘာနိုင်ငံတွေကအာရုံစိုက်မှုနှေးပါနေသေးတယ်လို့လည်း FAO ကပြောပါတယ်ရှင်။